ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်အနေနဲ့မြန်မာအရေးကိုကူညီခြင်းမြန်မာခီးစဉ်ကိုဖျက်ပြီးလူခွင့်ရေးပြဿနာအရင်ရှင်းတင်တယ်လို့နိုင်ငံတကာလူငယ်ချက်နာကွင့်အဖွဲ့ AI ကဒီနေ့ပြောလိုက်ပါတယ်။မြန်မာစစ်ကောင်းဆောင်ကိုပယ်ထားတဲ့အာဆီယံဘုံသဘောထားကနေခွဲထွက်ပြီးဝန်ကြီးချုပ်ဟွန်ဆန်အနေနဲ့လီလန်းမကျတဲ့တန်တမာရေးကိုသုံးဖို့လုပ်နေတာကြောင့်ကောင်းကျိုးထက်ဆိုးကျိုးဖြစ်စေလိမ့်မယ်လို့နိုင်ငံတကာလူငယ်ချက်နာကွင့်အဖွဲ့ဒေတာဆိုင်ရာသုတေသနလုပ်ငန်းတူညွှန်ကြားမှုကဆိုပါတယ်။ဟွန်ဆန်အနေနဲ့မြန်မာနိုင်ငံကိုမနှက်ဖြန်သွားဖို့ပြင်ထားတာကြောင့်အာဆီယံအစည်းအဝေးစီဝေးပွဲတွေကနေအပယ်ခံထားရတဲ့အာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အတွက်အာဆီယံဘုံသဘောထားပေါ်အတိတ်ပဲနှစ်ခွဖြစ်သွားစေနိုင်တယ်လို့လူငယ်ချက်နာခွင့်အဖွဲ့တူညွှန်မှု MLN ဂေးကထောက်ပြလိုက်ပါတယ်။ဒါကြောင့်ဟွန်ဆန်အနေနဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဓာတ်ပုံသာတွဲရိုက်ခံပြီးလက်တွေ့ဘာရလက်မှမရပဲပြန်လာရတာမျိုးထက်စာရင်တော့လူခွင့်ရေးပြဿနာကိုသာပိုဦးစားပေးတဲ့လှုပ်တင်တာပါလို့ AI တူညွှန်မှုဂေးကဆက်ရှင်းပြပါတယ်။ဒါအပြင်အာဆီယံဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားအနေနဲ့လှုပ်တင်တာကမနှစ်ဧပြီလကချမှတ်ခဲ့တဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုပြန်အားကောင်းအောင်ထောက်ပြပြီးအကြမ်းဖက်လူခွင့်ချိုးဖောက်မှုတွေကိုရပ်တန့်ပေးဖို့တောင်းဆိုရမှာပါလို့ AI တူညီမှုကထပ်ပြောခဲ့ပါတယ်။တစ်ချိန်တည်းမှာအာဆီယံအနေနဲ့မြန်မာအရေးကိုအခုလိုတဖွဲ့တည်းမကင်တွယ်နိုင်တော့မယ့်အနေအထားတွေကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့လည်းမြန်မာပြဿနာကိုရေးပေါ်အဖြစ် ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုလွှဲပေးပြီးကမ္ဘာလုံးဆိုင်ရာလက်နက်ပိတ်ဆို့မှုချမှတ်သင့်ပြီလို့လည်း AI တွေ့ညမှုကတောင်းဆိုခဲ့ပါတယ်ခင်ဗျ။